တောင်ကိုရီးယားနိုင်ငံမှာ၅ရက်ခရီးစဉ်နဲ့ရောက်ရှိနေတဲ့ပေါ်ယဟန်မင်းကြီးဖရန်စစ်ဟာဒီကနေ့တနင်္ဂနွေနေ့မှာတော့အာရှကဘစ်ရှပ်ဂိုင်းအုပ်ဖုံးတော်ကြီးတွေနဲ့တွေ့ဆုံဖို့အစီအစဉ်ရှိသလိုအာရှတလွားကကက်သလစ်လူငယ်များနဲ့ဆုတောင်းဝတ်ပြုပွဲမှာဥဆောင်ဝတ်ပြုမှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံအလဲပိုင်းမှာရှိတဲ့မြောက်ချန်ချောင်းပြည်နယ်ကဒီဟေမီသူရဲကောင်းသူတော်မြတ်များဂူဘိမှန်ကိုအရင်သွားပြီးတော့အာရှလူငယ်များနဲ့ပွဲတော်တက်နေကြတဲ့ဒီအာရှကဘစ်ရှပ်ဖုံးတော်ကြီးအပါ60နဲ့ပေါ်ယဟန်မင်းကြီးတွေ့ဆုံပါလိမ့်မယ်။အဲ့ဒီနေရာဟာဂျိုဆွန်မင်းဆက်လက်ထက်1866ကနေပြီးတော့1882ခုနှစ်ကာလအတွင်းရိုမန်ကက်သလစ်ဘာသာဝင်တစ်ထောင်ကျော်အရှင်မြုံနံခံခဲ့ရတဲ့နေရာဖြစ်ပါတယ်။တနင်္ဂနွေနေ့နောက်ပိုင်းကျရင်တော့ဒီဗုဒ္ဓဟူးနေ့တွေကစတင်ခဲ့တဲ့အာရှလူငယ်များပွဲတော်ပိတ်ပွဲမှာပေါ်ယဟန်မင်းကြီးဖရန်စစ်ကဥဆောင်ဝတ်ပြုမှာဖြစ်ပါတယ်။စနေနေ့ကတော့ဆိုးမျိုးတော်မှာလူအများအပြားတက်ရောက်ကြတဲ့ဝတ်ပြုဆုတောင်းပွဲမှာ18ရာစုနဲ့19ရာစုတွေအတွင်းခရီးရန်ဘာသာယုံကြည်မှုကြောင့်အသက်ခံခဲ့ရသူကိုရီးယား124ယောက်ကိုသူတော်မြတ်တွေအဖြစ်သတ်မှတ်ပေးခဲ့ပါတယ်။